ခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်29ဦးနဲ့ဖွဲ့စည်းလိုက်ပါတယ်ရှမ်းပြည်ညွတ်ရေးကော်မတီအဖွဲ့ကနေငိမ့်ချမ်းရေးနီနောဖလဲပွဲကျင်းပခဲ့တယ်ဆိုတာနဲ့ကချင်စစ်ပြေးဒုက္ခတဲ့စခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပ
ါကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်29ဦးနဲ့မေလ30ရက်နေ့ကနိုင်ငံတော်သမ္မတအမိန့်နဲ့ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မတီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပြီးပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးနဲ့ရခိုင်ပြည်နယ်ဝန်ကြီးတို့ကဒုဥက္ကဋ္ဌတွေအဖြစ်တာဝန်ယူကြမှာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစီစီရေးလုပ်ငန်းကော်မတီဒေတာအတွင်းပြန်လည်နေရချထားရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီဆိုပြီးကော်မတီ၄ခုကိုလည်းဖွဲ့စည်းခဲ့ပါတယ်။လုပ်ငန်းကော်မတီတွေမှာတော့ပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ပြည်ထရေးဝန်ကြီးဌာနဝန်ကြီးအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးတွေကဥက္ကဋ္ဌတွေအဖြစ်ကော်မတီအလိုက်တာဝန်ယူဆောင်ရွက်ကြမှာဖြစ်ပါတယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေကမကထပြုတ်ပြီးတော့ရှမ်းလက်နက်ကင်တပ်ဖွဲ့3ဖွဲ့နဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ16ခုပါတီကိုယ်စားလှယ်100ကျော်က21ရာစုမြမငင်းချမ်းရေးအတွက်နီလန်းရှာဖွေချင်းနီနော့ဖလေပွဲတောင်ကြီးမြို့မှာကျင်းပခဲ့ပါတယ်။စွန်လတရနေ့နဲ့နေ့ရက်နေ့ကကျင်းပခဲ့တာပါ။လာမယ့်နှစ်ပတ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဦးဆောင်ကျင်းပမယ့်21ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားတန်းတူရဲ့အတွက်တင်ပြဆွေးနွေးနိုင်ဖို့ရည်ရွယ်ပြီးဖက်ဒရယ်အခြေခံမူတပ်မတော်ဖွဲ့စည်းရေးမူပုံစံ၊ရွေးကောက်ပွဲပုံစံ၊ပညာရေးကျန်းမာရေးဆိုင်ရာကိစ္စရပ်များအပေါ်၌ကပ်ပြီးထောင်စုအတွက်ဖွဲ့စည်းမှုဆိုင်ရာမူတို့ကိုဆွေးနွေးကြတယ်လို့သိရပါတယ်။ရှမ်းပြည်ညွေရေးကော်မတီ CSSU ကနေရှမ်းပြည်တဝန်းလုံးအတွက်နိုင်ငံရေးဆွေးနွေးပွဲကျင်းပတာဟာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။
ကချင်ပြည်နယ်ပူတာအိုခရိုင်ဝေးလံခေါင်ဖျားတဲ့ဒေသတစ်ခုဖြစ်တဲ့တောင်ပေါ်ခုံလန့်ဖူးမြို့နယ်မှာအဆက်မပြတ်မိုးသီးထန်စွာရွာသွန်းလာကြောင်းရွာပေါင်း16ရွာနဲ့အိမ်ခြေ80ကျော်ပျက်စီးကာတမြို့နယ်လုံးရှိလူပေါင်း1000ကျော်သဘာဝဘေးအစာခေါင်းပါမှုဒုက္ခရင်ဆိုင်နေရပါတယ်ပူတာအိုမြို့အရှိတ်မိုင်130ကျော်မှာရှိတဲ့ခုံလောင်ဖူးဒေသဟာတွာလာမှုလည်းခက်ခဲတဲ့နေရာဖြစ်သလိုရေခဲတောင်တွေပြိုကျပြီးရေကြီးမြေပြိုမှုတွေလည်းကျုံနေရလို့အရေးပေါ်အစားအစာအကူအညီလိုအပ်နေတယ်လို့ပူတာအိုဒေသခံတွေကပြောပါတယ်ဆန်အိတ်တအိတ်ကြက်ငွေတသိန်းကျော်အထင်မြင့်တက်နေပေမဲ့ရောင်းချပေးမဲ့နေရာမရှိတော့ဘူးလို့လဲခုံလောင်ဖူးဒေသခံတွေကပြောပါတယ်ခုံလောင်ဖူးဒေသမှာမိုးများလို့တောင်ရလဲမီးမရှို့နိုင်တော့တာကြောင့်လာမယ့်နှစ်အတွက်ပါအစားအစာပြတ်လတ်မှုပြဿနာရင်ဆိုင်ရမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်
ကြောင်မီတွင်းနဲ့လည်းပတ်မဲ့ MC အပိလက်မီဆက်ယုံအလိုမရှိကြောင်းကန့်ကွက်ပြီးနိုင်ပိုစတာတွေကိုဒေတာခံတွေတံခါးတော်တွေနဲ့ပြားတောင်ဒေတာဖွံ့ဖြိုးရေးအဖွဲ့တို့ဘူးပေါင်းပြီးတော့မွန်ပြည်နယ်ကြိုက်မရောမြို့နယ်ရှိကျေးရွာ20ခန့်မှာစိုက်ထူတွားမှာဖြစ်ပါတယ်ပိလက်မီဆက်ယုံကြောင်မီတွင်းနဲ့လည်းပတ်မဲ့အစီအစဉ်ရက်ဆိုင်ပေးဖို့ဒေတာခံတွေတောင်းဆိုထားပေမဲ့ဆက်လက်ကောင်တွေပေါ်နေတဲ့အတွက်ဒေတာခံတွေရဲ့စန္ဒကိုကုမ္ပဏီအနေနဲ့ပုံမူအယုံစိုက်လာဖို့ရည်ရွယ်ချက်နဲ့ပြုလုပ်ကြောင်းပြီးနိုင်ပိုစတာစိုက်ထူရေးလှုပ်ရှားသူမိနီနီအောင်ကပြောပါတယ်ပြင်ကြောင်မီတွေတုံချင်းကြောင်ဖြစ်ပေါ်တတ်တဲ့ဆိုးကျိုးတွေကိုရေးသားဖော်ပြထားတဲ့လက်ကမ်းစာဆောင်တွေလည်းဖြန့်ဝေသွားမှာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်တမ်းမကုံမီရက်ပိုင်းအလိုမှာပင်ပြားတောင်ဒေတာမှာ MCL မော်ရမြိုင်ပိလက်မီဆက်ယုံအပြင်နောက်ထပ်ပိလက်မီဆက်ယုံတည်ထမှန်တည်ဆောက်ခွင့်ကို June Cement Industry Limited ကိုထပ်မံခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။
မြန်မာနယ်စပ်ကုံသွေးရေးဒေသတရုတ်ပြည်နယ်ရွှေလီမြို့မှာမြန်မာနိုင်ငံသားတွေကိုဇွန်လ3ရက်မှာတရုတ်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အလို့သမားတွေကပြောပါတယ်။အရင်အပတ်မီလာကုံပိုင်းကတပတ်ခံကတ်အစိမ်းရောင်ကတ်နဲ့အနီကတ်တွေလုပ်ပေးပြီးအလုတ်လုတ်ခွင့်နဲ့တရုတ်ပြည်ဖက်မှညအိတ်လုတ်ခဲ့ပေမဲ့အခုချိန်မှာတော့အစိမ်းရောင်ကတ်ကိုပဲခွင့်ပြုတော့တာဖြစ်လို့အလုတ်အကန်ခက်ခဲနေကြောင်းအလို့သမားတွေကပြောပါတယ်။တရုတ်ပြည်မှာတရားမဝင်အလုပ်လုပ်ကိုင်နေထိုင်ခြင်းနဲ့တရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုဥပဒေအရဖမ်းဆီးဖို့အပရိုလာကထုတ်ပြန်ပြီးနောက်မှာအခုလိုဖမ်းဆီးမှုတွေတင်းကျပ်လာတာဖြစ်တယ်လို့ဆိုပါတယ်အဖမ်းခံရတဲ့သူတွေကိုတန်ငွေအဖြစ်တရုတ်ယွန်ငွေ900နဲ့အချုပ်15ရက်ကျမှဖြစ်တဲ့အတွက်နေစဉ်လူထောင်ချီဝင်ထွက်သွားတာနေတဲ့မြန်မာနိုင်ငံသားတွေအတွက်အခက်တွေ့စေတယ်လို့အလုပ်သမားတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအခု 2016-2019 ပညာသင်နှစ်မှာကချင်ပြည်နယ်အတွင်းကကချင်စစ်ပြေးဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေအတွက်ပညာရေးအကူအညီမလုံလောက်မှုစတင်ဆောင်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒုက္ခတွေစခန်းကနေကျောင်းသူကျောင်းသားတွေရဲ့အခက်အခဲခြေနေတွေနဲ့ပတ်သက်လို့စာမျက်စုစည်းချက်ကိုနှုတ်ပန်ကနေအခုလိုတင်ဆက်ထားပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KNO ထိန်းချုပ်နေမြေအတွင်းရှိကချင်စစ်ပြေးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့ကလေးတွေရဲ့ဒီနှစ်2016-2019ပညာသင်နဲ့ကျောင်းအပ်နံတဲ့နေရာမှာခက်ခဲနေတဲ့အပြင်ကျောင်းဆောင်တွေမလုံလောက်တဲ့ပြဿနာရင်ဆိုင်နေရတာဖြစ်ပါတယ်အကြီးဆုံးစစ်ပြေးဒုက္ခသည်စခန်းဖြစ်တဲ့လိုက်စားအနည်းချေရန်စခန်းရဲ့ဒီနှစ်ပညာသင်နှစ်မှာလိုအပ်ချက်ရှိနေတဲ့အပြင်စာသင်ဆောင်လုံလောက်မှုမရှိဘူးလို့စခန်းတာဝန်ခံဦးနော်ဆိုင်ကတော့အခုလိုရှင်းပြခဲ့ပါတယ
်2016-19ပညာသင်နှစ်အတွက်တောင်းသူတောင်းသားတွေလိုအပ်ချက်တွေကိုဘယ်သူပေးအဖွဲ့ရှိရနေကူညီနေဆိုတဲ့အဖြေတော့တော်မရသေးဘူးတောင်းသားတာလည်းမရှိဘူးတောင်းခန်းတော့တောင်းခန်းကခြေခန်းလို့လို့နေရ
ကျင်းရစစ်ပြေးစခန်းမှာသူငယ်တန်းကနေ9တန်းအထိကျောင်းသားဥယျာဉ်စုစုပေါင်း 2,000 နီးပါးခန့်ရှိကအကူအညီအလုံးအလောက်မရတဲ့အပြင်ရန်ပုံငွေအဖြစ်ဒုက္ခသည်တွေစီကနေကောက်ခံတာမျိုးလုပ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အပရလလေခန့်ကလေပြင်းတံခံခဲ့ရတဲ့ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်အနီးကျောင်းသားဥယျာဉ်600ကျော်ရှိတဲ့မကားရံစခန်းမှာတော့ကျောင်းဆောင်တွေပျက်စီးသွားတာကြောင့်ပြုတ်သိပ်ပြီးစာတင်နေရတယ်လို့ပုံနှိပ်စာအုပ်လည်းအလုံးလောက်မရှိဘူးလို့စခန်းအုပ်ဥနော်ဘောက်ကအခုလိုပြောပါတယ်
ကျောင်းသားတွေကိုညမနဲ့ညမဲ့ပုံစံတော့ပေါ့နေတယ်ပုံမှန်ကတော့ကျောင်းခန်းတစ်ခါမှ90ရောက်တော့ပါရမယ်ဆိုတော့အခုကတော့ကျွန်တော်တို့80-90အလောက်ရှိကျေးဇူးမတင်ရမယ်တော့ဆိုရတယ်
စခန်းနဲ့အတွက်လိုအပ်နေတဲ့ပညာရေးဆိုင်ရာအကူအညီအထောက်ပံ့တွေကိုမကြာခင်လပိုင်းအတွင်းမှာရမှာဖြစ်တယ်လို့ KNO ပညာရေးဌာနတွဲပတ်အတွင်းရေးမှူးဆရာရှန်နုံကပြောပါတယ်KNO ထိန်းချုပ်နေမြေစစ်ပြေဒုက္ခသည်စခန်းတွေမှာစတင်ပေးနေတဲ့စေတနာဝန်ထမ်းဆရာဆရာမတွေကို KNO ပညာရေးနဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC တို့ကအခြား NGOs အဖွဲ့များနဲ့ပူးပေါင်းပြီးထောက်ပံ့ပေးနေတာလည်းဖြစ်ပါတယ်ရှင်
ဆက်လက်ပြီးတော့ရှမ်းပြည်နယ်အတွင်းအခြေစိုက်တဲ့နိုင်ငံရေးပါတီ18ခုကပါတီကိုယ်စားလှယ်တွေရန်ကုန်မြို့မှာရှမ်းပြည်နိုင်ငံရေးပါတီများအဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးတရက်ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အချိန်မီအမည်စည်းရင်းပေးပို့ထားတာမရှိဘူးဆိုပြီးအစည်းအဝေးရောက်လာတဲ့ရှမ်းတိုင်းသားများဒီမိုကရေစီ SNLD အဖွဲ့ချုပ်ဒုတိယဥက္ကဋ္ဌနဲ့တွဲဖက်အသွင်းမှုကိုတော့တရားခွင့်မပေးခဲ့ပါဘူး။ဒီအကြောင်းကိုစိုင်းမုံကနေအခုလိုစစ်စစ်တင်ဆက်ထားပါတယ်။
အနာဂတ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံရေးအတွက်ရှမ်းပြည်တွင်းနေနိုင်ငံရေးပါတီများတစိတ်တဝန်းတည်းဖြစ်စေဖို့ပြည်နယ်ကိုအခြေခံတဲ့နိုင်ငံရေးပါတီများအုပ်စုဖွဲ့စည်းနိုင်ရေးအတွက်တိကျရည်ရွယ်ပြီးအစည်းအဝေးခေါ်ယူတာဖြစ်ပါတယ်ပြီးခဲ့တဲ့မေလ29ရက်နေ့ရန်ကုန်မြို့ Orchid Hotel မှာကျင်းပခဲ့တာပါရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်အပါအဝင်တပါတီကိုယ်စားလှယ်၄ရောက်နှုန်းနဲ့ရှမ်းပြည်တွင်းနေနိုင်ငံရေးပါတီ18ဖွဲ့ကိုဖိတ်ကြားပါတယ်တို့ဗိမေ SNLD ကိုဆက်လက်ဖြစ်အစည်းအဝေးတွားတဲ့ဒုတိယဥက္ကဋ္ဌဆိုင်စောအောင်နဲ့ပြောခွင့်ရလည်းဖြစ်တွဲဖက်အတွင်ရေးမှုလည်းဖြစ်တဲ့ဆိုင်လိတ်တို့ကိုအစည်းအဝေးခန်းထဲဝင်ခွင့်မပေးတဲ့အတွက်ဒီကိစ္စဟာရိုးတားမှုမရှိဘူးလို့ SNLD ပါတီထွေထွေတွင်ရေးမှုဆိုင်ညွန့်လွင်ကပြောပါတယ်
။ဒါအင်တန်ရုပ်ဆိုးတဲ့ကိစ္စပါ။နိုင်ငံရေးသမားဆိုတာမျိုးမလုပ်ရပါဘူး။ကိုကျူးရှာတဲ့လူလို့ဒါလုပ်တာဖြစ်တယ်လို့။ရှမ်းပြည်အဖွဲ့ချုပ်ဖွဲ့စည်းဖို့ကိစ္စမှာရှမ်းပြည်နယ်မှာနေရာ40နိုင်တာနဲ့ SNLD ကိုဝင်ခွင့်မပေးဘူးဆိုတာကအတိအမြဲက ရိုးသားမှုရှိဘူးလို့ကျွန်တော်ပြောချင်ပါတ
ယ်။ရှမ်းပြည်နိုင်ငံရေးပါတီများဖွဲ့ချုပ်ဖွဲ့စည်းရေးအတွက်အစည်းအဝေးဖိမြောက်ရေးမှာပါဝင်တဲ့ Federal Bitong Su Institute ဒုတိယဥက္ကဋ္ဌဦးစောတာဦးကတော့အစည်းအဝေးလုံခြုံရေးအတွက်ကြိုတင်အမိစင်းမရလို့ဖြစ်တယ်လို့ပြောပါတယ်။
အဲ့မတိုင်ခင်ည9နာရီလောက်ရှိမှကျွန်တော်ဆင်းချုပ်ပါတယ်။ဘသူတွေတက်မလဲပေးထားတဲ့ဆင်းတဲ့အကောင်တော့ဆိုတော့တကယ်လို့အစည်းအဝေးစနေပြီဆိုမှရောက်လာခဲ့လို့ရှိရင်ကျွန်တော်အားလုံးကစီးခန်းနဲ့ရောက်နေကြတော့မယ်။ဆိုတော့ဒီ Hotel Reception မှာလည်းဝင်တောင်းပြီးတော့ဒီဆင်းတွေကိုဒီမှာပါတဲ့ပုံစံတွေနိုင်တက်ပြီးပါ။ကျွန်တော်ကတော့ကျွန်တော်တို့တားထားပြီးပါတော့ဆိုတော့ကျွန်တော်မီဒီယာကိစ္စတွေနောက်ပြီးတော့ကျွန်တော်တို့စိတ်နောက်ရှက်ဖြစ်နိုင်သေးတဲ့ပုံစံတွေဝင်မခံချင်ပါဘူး
။အဲ့ဒီအစည်းအဝေးမှာတက်ရောက်ခဲ့တဲ့ရှမ်းပြည်နယ်အခြေစိုက်ကြားပြူပါတီပါဝင်ရှမ်းပြည်တိုင်းရင်းသားပါတီစစ်တုံးခုကရှမ်းပြည်နယ်နိုင်ငံရေးပါတီများဖွဲ့ချုပ်ဖွဲ့စည်းဖို့တဘောတူကြောင်းလက်မှတ်ရေးထိုးကြပြီးအဲ့ဒီနေ့မှာပဲကြေညာချက်တဆောင်ထုတ်ပြန်ခဲ့ကြပါတယ်။
ကုဆလပီတရင်ချင်းချုပ်ကိုနားဆင်ရမှာပါရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူသွားမဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီကိုအဖွဲ့ဝင်28ဦးနဲ့ဖွဲ့စည်းလိုက်ပါတယ်
။ဒေါ်ရရှင်မြအခုနားဆင်နေခဲ့ကြတာကတော့ PNI.wine.tar ကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်ပါရှင်။
ပြန်နိုင်ဝန်တို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။